ရန်ကုန်တိုင်းစိုးရကတရားစွဲဆိုခံနေရတဲ့11 Media Group ဟာအခုအခါမှာတော့သူ့ဘက်ကနေဆွဲဆိုထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့တရားစွဲထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းမှုပြင်ဆင်နေပါတယ်။ရန်ကုန်တိုင်းအစိုးရနဲ့အခြေတင်ဖြစ်နေတဲ့အမှုအတွက်ပြည်လဲအောင်ညှိနှိုင်းဖြေရှင်းမှုသတင်းမီဒီယာအဖွဲ့အစည်းတွေကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးရုပ်သိမ်းမှုစီစဉ်နေတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ထက်အောင်ခန်းကသတင်းပေးပို့ထားတာနားဆင်ပါရှင်။
စူဟာတောင်ရှိသူတို့ကလုပ်ငန်းရှင်တို့ထံကနေဒေါ်လာ3ချီတန်မှုရှိတဲ့နိုင်တလုံးလက်ဆောင်ရယူခဲ့တယ်ဆိုတဲ့ Daily 11သတင်းစာအေဒါအာပေါ်မှာရေးသားဖော်ပြချက်ကြောင့်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတရားစွဲဆိုထားချိန်မှာပဲ11 Media Group ကဆက်သွယ်ရေးပုံမှန်ချက်ကြာကြီးနဲ့တရားစွဲဆိုထားတာတွေကိုပြန်လည်ရုပ်သိမ်းနေတာဖြစ်ပါတယ်လက်တလုံးမှာမှုပေါင်း5ခုတည်းမနည်းကိုပြန်လည်ရုပ်သိမ်းပေးဖို့စီစဉ်နေတယ်လို့လည်း11 Media Group ရဲ့သတင်းထောက်ချုပ်ကိုမန်သူရှင်ကပြောပါတယ
်အခုရုပ်သိမ်းဖို့စီစဉ်နေရုပ်သိမ်းနေအမှုပြန်ပြီးကျွန်တော်တို့ကကျွန်တော်တို့ဖွင့်လာတယ်မို့ကျွန်တော်ပြန်ပိတ်တာမဟုတ်ဘူးအခုကတော့လေးမှုငါးမှုလောက်တော့ပိတ်တယ်ကျွန်တော်ကတော့စပိတ်နေပါတယ်ဟုတ်ပါဘူး
လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်တွေကိုဖိနှိပ်ရရောက်တဲ့ဆိုပြီးကန့်ကွက်ဝေဖန်ခံနေရတဲ့ဆက်သွယ်ရေးပုံမှန်ချက်ချောက်ကာကြီးကိုပြင်ဆင်ဖို့ဒါမှမဟုတ်ဖျက်သိမ်းမှုတောင်းဆိုမှုတွေရှိနေချိန်မှာပဲဒီပုံမှန်နဲ့အရေးယူခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့11 Media Group ကသူ့ဘက်ကဆွဲဆိုထားတဲ့အမှုတွေကိုပြန်လည်ရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်11 Media Group ရဲ့အမှုဆောင်ရရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အေဒါချုပ်ဦးဝေဖြူတို့ကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအာဏာပိုင်တွေကဖမ်းဆီးခဲ့ကြတာပါ။အခုလို66ဂါကြီးနဲ့အာဏာပိုင်တွေဘက်ကအရေးယူဖို့ပြင်ဆင်လာတဲ့အတွက်လွတ်လပ်စွာထုတ်ဖို့ပြောဆိုခွင့်ကိုတီဘောင်းမှာစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်။မြန်မာနိုင်ငံသတင်းဆရာများအသင်းမြန်မာချန်နယ်လစ်ကွန်ရက်နဲ့မြန်မာစာနယ်ဇင်းတမကတို့အပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်လှုပ်ရှားနေတဲ့အဖွဲ့တွေကတော့ရန်ကုန်တိုင်းစိုးရွားနဲ့11 Media Group တို့ကြားပြဿနာကိုညှိနှိုင်းဖြေရှင်းကြဖို့လည်းကြီးညာချက်ဆောင်ထုတ်ပြန်တိုက်တွန်းတာပါ။မြန်မာဂျာနယ်လစ်ကွန်ရဲ့အလုံးမှုဆောင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကတော့သတင်းမီဒီယာနဲ့အစိုးရအဖွဲ့ကြားဆွေးနွေးဖြေရှင်းနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောပါတယ
်။ဟုတ်အဲဒီဟာကဟိုစစ်ဟိုလင်းပေါ့နော်စစ်ပင်ဇုံလမ်းကြောင်းပါအဲဒီလမ်းကြောင်းကစစ်ပင်ဇုံလို့ခေါ်ပါဟိုတခြားကလည်းတရားစွဲရဲဆိုရင်အဲ့တကူဟိုသူရဲ့ဟိုလင်းပေါ့နော်ဟိုဘယ်ကောင်လဲဟိုဘာကွန်ဒီကတိကလည်းဆိုအဲ့ကဒီဘက်ကလိုမျိုးလုပ်ပြီးနိုင်လေအဲ့လိုမျိုးကိုလည်းဟိုဝင်တင်နေတောင်းဆိုတင်နေဒီလိုတရားဆွဲတာမဟုတ်ပါနဲ့အဲ့လိုမျိုးမှပဲတစ်ခါလည်းလုပ်ပြီးနိုင်တဲ့အာမျိုးအဲ့ဒီပုံပေါ်မျိုးနဲ့ပြင်းနေပြီးတော့လောက်ဆောင်မယ်ရှင်တော့ဒါဖြစ်တဲ့နည်းလမ်းဆိုတာကျွန်တော်လည်းအဲ့ဒါကတော့ဟိုသူတို့ကျင်တာကတော့အလဲလင်းတက်ကလည်းယနေ့ပတ်သက်တဲ့ဟိုခိုင်လုံးနဲ့ထောက်ထားတို့ဘာလို့ဟိုမြို့ကြီးဆိုရင်တော့ဒီဘက်ကလည်းဒီဘက်ကလည်းဒီအနေနဲ့ပတ်သက်လို့တောင်းမနာတော့ဘူးလို့မြင်ဟိုဆောင်ရဲဟိုသူ့ရဲ့ဟိုဆက်ဆဲဟိုရင်းပေါ့နော်ဟိုဒီနေ့ဒီနေ့တော့ဒီနေ့မဟုတ်အဲ့ဒီမြို့ဆောင်ရဲဟိုသူ့ဘက်ကလည်းဟိုဖြစ်တဲ့လမ်းကြောင်းလို့ပြောတယ်။ညာဘက်မှာလည်းဒီဆွဲထားတဲ့ဟာကိုဥပဒေဟိုတရားဟိုတရားဆွဲထားတဲ့ကိစ္စတွေပြန်ရုပ်သိမ်းပြီးနေတာပါ
ရင်စွာလက်2023ခုနှစ်မှာစတင်ကျင်းသုံးခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်6ယောက်ကာကြီးကိုတော့ဆက်သွယ်ရေးဆိုင်ရာယင်းနှိမ့်မြုပ်နှံမှုတွေနဲ့ရည်ရွယ်ပြဋ္ဌာန်းတာဖြစ်ပေမဲ့နောက်ပိုင်းမှာတော့အစိုးရတာဝန်ရှိသူတွေနဲ့စစ်တပ်ကြီးကဲတွေကိုဝေဖန်သူတွေကိုပြစ်မှတ်ထားအရေးယူတဲ့ဥပဒေတစ်ခုဖြစ်လာခဲ့တာပါဥပဒေအရပြစ်ရှိကြောင်းဆုံးဖြတ်ခဲ့ရင်လည်းအမြင့်ဆုံးထောင်ဒဏ်3နှစ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ပြစ်ဒဏ်2ခုလုံးကြာခံမှုလည်းပြဋ္ဌာန်းတာဖြစ်ပါတယ်ခင်ဗျာ